မြန်မာနိုင်ငံမှာရှိနေတဲ့အမေရိကန်ဆိုရဝန်ထမ်းတွေကအရေးပေါ်အခြေအနေမှာတာဝန်ထမ်းဆောင်ဖို့မလိုတဲ့ဝန်ထမ်းတွေနဲ့မိသားစုဝင်တွေပြန်ထွက်ခွာကြဖို့နိုင်ငံရေးဌာနကအင်္ဂါနေ့မှာညွှန်ကြားထားပါတယ်။ဒီဖော်ရလဆယ်လီယနေ့ကထုတ်ပြန်ထားတဲ့ကုသဘောဆန္ဒရှိရင်ပြန်ထွက်ခွာနိုင်တယ်ဆိုတဲ့ညွှန်ကြားချက်ကိုအခုတော့ထွက်ခွာဖို့ညွှန်ကြားချက်အဖြစ်ပြောင်းလဲထုတ်ပြန်လိုက်တာပါ။လူခွင့်ရေးဆိုင်ရာ2020ပြည်နှစ်အမေရိကန်နိုင်ငံရေးဌာနအစီရင်ခံစာကိုအင်္ဂါနေ့ကထုတ်ပြန်ချိန်အတွင်းမှာလည်းနိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကန်ကမြန်မာနိုင်ငံမှာစစ်တပ်နဲ့ရဲကလူခွင့်ရေးချိုးဖောက်နေတာတွေကိုအပြင်းထန်ဆုံးပြစ်တင်ရှုတ်ချခဲ့ပါတယ်
။ And we continue to call on the military regime to release all those people who've been unjustly detained, stop its attacks on
civilians. ဒါရီယာပန်စီတင်းနေခံရသူတွေအားလုံးကိုပြန်လွှတ်ပေးဖို့ရပ်ဖက်လူမှုဖွဲ့စည်းဝင်တွေတည်တင်းတောက်တွေအလို့သမားသမဂ္ဂတွေကိုတိုက်ခိုက်နေတာရပ်တန့်ဖို့လူညုံရေးတပ်တွေကတပ်ဖြတ်နေတာရပ်ပစ်ဖို့နဲ့ဒီမိုကရေစီနှိကျရွေးကောက်တင်မြှောက်ထားတဲ့အစိုးရလက်ထက်အာဏာပြန်လွှဲပေးဖို့စစ်အစိုးရကိုကျွန်တော်တို့ဆက်ပြီးတောင်းဆိုပါတယ်လို့ဝန်ကြီးဘလင်ကန်ကပြောပါတယ်။2023ခုနှစ်ကနိုင်ငံသားချုပ်ဆိုထားတဲ့ကုန်သွယ်ရေးနဲ့ယင်းနှိမ့်နှံမှုဆိုင်ရာသဘောတူညီချက်အရပူးပေါင်းလှုပ်ဆောင်တာအားလုံးကိုဒီမိုကရေစီနှိကျရွေးကောက်တင်မြှောက်ထားတဲ့အစိုးရပြန်တက်လာခြင်းအထိချက်ချင်းဆိုင်ငံ့ထားလိုက်ပြီလို့လည်းအမေရိကန်ကတင်းလာနေမှာကြေညာခဲ့ပါတယ်။အာနာဒင်းစစ်တပ်နဲ့ရဲတပ်ဖွဲ့ထိတန်းကောင်းဆောင်တွေကိုရောစစ်တပ်ပိုင်စီးပွားရေးလုပ်ငန်းကြီးတွေကိုပါအမေရိကန်ကတန်ခတ်အရေးယူထားပါတယ်။မြန်မာစစ်တပ်ကိုအထောက်အကူဖြစ်စေတဲ့စီးပွားရေးလုပ်ငန်းတွေဆက်မလုပ်ကြဘူးလေ။ဝန်ကြီးဘလင်ကန်ကနိုင်ငံတကာစီးပွားရေးလုပ်ငန်းကြီးတွေကိုအင်္ဂါနေ့မှာတောင်းဆိုခဲ့ပါတယ်။ဒီကနေ့အမေရိကန်အရှေ့ပိုင်းဒေသဆန်တော်ချင်းမွန်းလွဲပိုင်းမှာတော့ကုလသမဂ္ဂလူမျိုးရေးကောင်စီမှမြန်မာအရေးတကယ်ပြီးအစည်းအဝေးကျင်းပဖို့ရှိပါတယ်။အဲဒီမှာကုလသမဂ္ဂတွင်မှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရနာဘူဂနာကမြန်မာနိုင်ငံနောက်ဆုံးအခြေအနေတွေကိုရှင်းလင်းတင်ပြဖို့စီစဉ်ထားပါတယ်။